မင်္ဂလာပါခင်ဗျာမျော်လင့်စရာလူငယ်ကပါအစီအစဉ်အနေညွှန်ဆိုပါရစေဒီနေ့ကျွန်တော်ဝေမျှခွန်အားပေးလို့တဲ့အကြောင်းအရာကတော့ဝုပြုကိုးကွယ်သောအတ္တတာဖြင့်အသက်ရှင်မှဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး၄အငယ်24မှာဖျားသခင်သည်နံဝိညာဉ်ဖြစ်တော်မူ၏ဖျားသခင်ကိုကိုးကွယ်သောသူတို့သည်နံဝိညာဉ်နှင့်၎င်းတစ္ဆာနှင့်၎င်းကိုးကွယ်ရမည်ဟုမိန့်တော်မူ၏ဒီမှာဆိုဖျားသခင်ကနံဝိညာဉ်ဖြစ်တဲ့အတွက်ဖျားသခင်ကိုကိုးကွယ်သောသူတို့ကနံဝိညာဉ်နဲ့၎င်းတစ္ဆာနဲ့၎င်းကိုးကွယ်ရမယ်ဆိုပြီးတော့တမန်ကျမ်းစာကဖော်ပြထားပါတယ်။ဒါကြောင့်ကျွန်တော်တို့တစ္ဆာတရားဆိုတာကဒီဝိပုကိုးကွယ်တဲ့အချိန်တိုင်းတနာရီနှစ်နာရီတည်းဖျားကိုကိုးကွယ်ခြင်းမဟုတ်ဘဲနဲ့ဝိပုကိုးကွယ်ခြင်းပြီးတဲ့အချိန်မှလည်းဖျားကိုဆက်လက်ဝိပုကိုးကွယ်နေတဲ့အတ္တတာဖြစ်ဖို့တမန်ကျမ်းစာကမိမောင်းထိုးပြထားပါတယ်။ဆိုလိုတာကျွန်တော်ဘဝအတ္တတာတစ်လျှောက်လုံးဖျားရဲ့မျက်မှောက်တော်မှာသွားလာပြီးတော့ဖျားကိုဝိပုကိုးကွယ်တဲ့အတ္တတာဖြစ်ဖို့ဖျားသခင်ကအလိုရှိပါတယ်။ဘာကြောင့်လဲဆိုတော့ဝိပုကိုးကွယ်ခြင်းဟာအဆုံးအသက်ရှိပါဘူး။ထာဝရကာလအထိဖျားသခင်ကိုကျွန်တော်ဝိပုကိုးကွယ်သွားရမှာဖြစ်ပါတယ်။ဟေပြဲဩဝါဒစာအခန်းကြီး၁၁အငယ်၆မှာဆိုရင်ယုံကြည်ခြင်းမရှိလျင်ဖျားသခင်၏စိတ်တော်နှင့်မတွေ့နိုင်။အကြောင်းမူကားဖျားသခင်အထံတော်သို့ချဉ်ကပ်တော်သူသည်ဖျားသခင်ရှိတော်မူသည်ကို၎င်းကိုယ်တော်ကိုရှာတော်သူအားအကျိုးပေးတော်မူသည်ကို၎င်းယုံကြည်ရမည်။ဒါကြောင့်ကျွန်တော်တို့ဘုရားသခင်ထံလာတဲ့အခါမှာဘုရားသခင်ရှိတယ်ဆိုတာကိုယုံရမယ်။ဘုရားကိုရှာတဲ့သူကိုဘုရားသခင်အကျိုးပေးတယ်ဆိုတာကိုစိတ်လုံးအကျွေးမဲ့ယုံကြည်ခြင်းနဲ့တိုးဝင်ချဉ်ကပ်ဖို့ဘုရားသခင်ကအလိုရှိပါတယ်။ဒီမှာဆိုရင်ညရာကျုပ်အခန်းကြီး၅အငယ်၃မှာဣသရေလလူမျိုးတွေကိုဘုရားသခင်ကဘလို့ပြောထားလဲဆိုတော့ကြာမြင့်သောကာလပတ်လုံးဣသရေလအမျိုး၌မှန်သောဘုရားမရှိဩဝါဒပေးတတ်သောယစ်ပရောဟိတ်မရှိတရားလည်းမရှိဘဲနေ၍ဆိုပြီးတော့ဖော်ပြထားပါတယ်ဣသရေလအမျိုးကထာဝရဘုရားကိုကိုးကွယ်ပေမဲ့ဒီမှာဘုရားသခင်ကိုယ်တိုင်ကဣသရေလအမျိုးမှာမှန်သောဘုရားမရှိဘူးဆိုပြီးဖော်ပြထားတယ်။ဘာကြောင့်လဲဆိုတော့သူတို့အသက်တာမှာဖိလိပ္ပိခန်းကြီး၃အငယ်၁၉မှာထိုသူတို့သည်ပျက်စီးခြင်း၌လမ်းဆုံးတတ်ကြ၏သူတို့၏ဘုရားမူကားမိမိတို့ဝမ်းပေသည်ကိုယ့်ရဲ့ဝမ်းစာအရေးဖျားထက်ဒီဝမ်းရည်ကိုဦးစားပေးလိုက်ရင်ဒီဝမ်းရည်ကကိုယ့်ရဲ့ဖျားဖြစ်သွားပါတယ်။နောက်ကောလောသဲ3:5မှာရုတ်ထုကိုးကွယ်ခြင်းဖြစ်သောလောဘလွန်ကျူးခြင်းဖျားသခင်ထက်ကိုယ့်ရဲ့ငွေကြေးတွေကိုယ့်ရဲ့မိဘတွေကိုယ့်ချစ်သူတွေဒါတွေကိုဘဝအတ္တမှာဦးစားပေးလိုက်ပြီဆိုရင်ဒါကျွန်တော်တို့မှန်သောဖျားကိုကိုးကွယ်ခြင်းမဟုတ်ပါဘူး။ကျွန်တော်တို့ကရုတ်ထုမကိုးကွယ်ဘူးဆိုပြီးနေပေမဲ့လောဘလွန်ကျူးခြင်းဆိုတာလေတမန်ကျမ်းစာတွေကရုတ်ထုကိုးကွယ်ခြင်းဆိုပြီးတော့တမန်ကျမ်းစာတွေကဖော်ပြထားပါတယ်။ဒါကြောင့်ကျွန်တော်တို့အသက်တာမှာဖျားကိုဝုပြုကိုးကွယ်ခြင်းဖျားကိုဦးစားပေးခြင်းဖြစ်ပါတယ်။နေ့စဉ်တိုင်းအသက်တာမှာဖျားကိုနမတ်တက်ထားပြီးဖျားရဲ့စကားနားထောင်ပြီးတော့ဖျားရဲ့အလိုတော်နဲ့ညီချီးမွမ်းခြင်းရစ်ကိုးကွယ်ခြင်းရစ်တွေကိုပူဇော်ဖို့ဖျားသခင်ကအလိုရှိပါတယ်။မာလခိ1:6မှာဆိုရင်သားသည်အဘကိုယူတည်တတ်၏ကျွန်သည်သခင်ကိုကြောက်ရွံ့တတ်၏ငါသည်အဘမှန်လျင်ငါကိုအဘယ်သူယိုသေးသနည်းတခင်မှန်လျင်အဘယ်သူကြောက်ရွံ့သနည်းဟုကောင်းကင်ဘုရားရှင်ထာဝရဖျားသည်နာမတော်ကိုမထီမဲ့မြင်ပြုသောယစ်ပရောဟိတ်တို့အားမေးတော်မူ၏။ဒါကြောင့်ကျွန်တော်တို့ဝိပုကိုးကွယ်တဲ့အခါမှာကျွန်တော်ရဲ့အတ္တတာကဖျားသခင်နာမတော်ကိုမထီမဲ့မြင်ပြုနေသလားဆိုပြီးတော့ပြန်လည်ဆက်စစ်ဖို့အရေးကြီးပါတယ်။ဝိပုရကျမ်းအခန်းကြီး6အငယ်7 23မှာယစ်ပလင်မီးသည်မသေးဘဲအစင်လောင်ရမည်။ယစ်ပရောဟိတ်သည်နတ်နတ်တိုင်းထင်းမိထဲ့၍ထင်းပေါ်မှမီးရှို့ရယစ်ကိုခင်းရမည်။ထိုပလင်ပေါ်မှလည်းမိတ္တဟာရယစ်စီဥကိုမီးရှို့ရမည်။ယစ်ပလင်မီးသည်အလင်းမသေးဘဲအစင်မပြတ်လောင်ရမည်ဆိုပြီးဖော်ပြထားပါတယ်။ဖျားကိုကိုးကွယ်တဲ့ဒီယစ်ပလင်ချီးမွားခြင်းယစ်ပလင်ဒီမီးတွေကမသေးဘဲနဲ့အစင်မပြတ်လောင်ဖို့ဖျားခင်ကပြောထားပါတယ်ဒါကြောင့်ကျွန်တော်တို့မိသားစုဝတ်ပြုကိုးကွယ်ခြင်းနေတူးချင်းဖျားခင်ရဲ့ဝတ်ပြုကိုးကွယ်ခြင်းချီးမွမ်းခြင်းရစ်တွေကိုးကွယ်ခြင်းရစ်တွေဒီရစ်ပလင်မီးတွေကမသေးဘဲနဲ့အစင်လောင်နေဖို့ဖျားခင်ကအလိုရှိပါတယ် Salan ngase ngen nasat tau ma, jesu chimwa jin shiko buzo do tu di, ngai bongo ten shase do tu pi. Mimi dwa do lango sinjin do tu ale, keten do mu jin jesu go nga piami hu, piat ke main do mu yi. Yau jenaru niya sinan atarama, piat yo go gwa de kama, jesu chimwa jin shiko, amye buzo nebu a yi jie. ဓမ္မရာဇဝင်ပထမဆုံးအခန်းကြီး25အငယ်23မှာဆိုရင်ဖျားသခင်ကဘာကိုပူဇော်ခိုင်းလဲဆိုတော့နာခံခြင်းရဲ့ဒီလောက်ဆောင်မှုတွေထက်ဖျားစကားကိုနာခံတဲ့ရစ်ကိုဖျားသခင်ကပူဇော်ခိုင်းပါတယ်မိခါ6ရစ်မှာဆိုရင်အချင်းလူကောင်းသောလမ်းကိုပြတော်မူပြီးတရားသဖြင့်ပြုခြင်းဂယုနာကိုနှစ်သက်ခြင်းသင်ဖျားသခင်ရှေ့တော်၌နှိမ်ချသောစိတ်နှင့်ကြင်နေခြင်းမှတပါအဘယ်ပူဇော်တကားကိုထာဝရဖျားတောင်းတော်မူသနည်း ဖျားကျွန်တော်တို့ဘဝအတ္တဓမ္မနေ့ရက်စဉ်တိုင်းဖျားခင်ကိုနာခံခြင်းရစ်နဲ့ပူဇော်ရမယ်ချီးမွမ်းခြင်းကျေးဇူးချီးမွမ်းခြင်းရစ်နဲ့ပူဇော်ရမယ်နောက်တစ်ခါတရားသဖြင့်ပြုခြင်းဂယုနာကျေးဇူးပြုခြင်းဥစ္စာဝေမျှခြင်းရစ်တွေနဲ့ပူဇော်ဖို့ဖျားခင်ကဖော်ပြထားပါတယ်ဒါကြောင့်ကျွန်တော်တို့နေ့ရက်စဉ်တိုင်းအတ္တဓမ္မ မိသားစုလိုက်တော်လကောင်တူးချင်းတော်လကောင်ဖျားသခင်ကိုကိုးကွယ်ခြင်းရစ်မီးတွေအစင်မပြတ်လောင်နေဖို့ဂျေစုတော်ချီးမွားခြင်းရစ်နာခံခြင်းရစ်ဂျေစုပြုခြင်းရစ်တွေအစင်မပြတ်လောင်နေဖို့ဖျားသခင်ကအလိုရှိပါတယ်ဒါကြောင့်ဒီ2023ခုနှစ်ကကျွန်တော်ဘဝအတ္တတာအတွက်ဖျားသခင်ကိုဒီအချိန်တနာရီနာရီပဲဝတ်ပြုကိုးကွယ်နေတာမဟုတ်ဘဲနဲ့ဘဝအတ္တတာတလျှောက်လုံးဖျားကိုဝတ်ပြုကိုးကွယ်တဲ့အတ္တတာဖြ ဒီနေ့ကျွန်တော်တို့ရဲ့ဆက်ကပ်အနံပိုးဒီအကြောင်းအရာလေးကိုအနည်းငယ်ဝေမျှခွန်အားပေးလိုပါတယ်။
Yeah.